ကုလသမဂ္ဂကပိတ်ဆို့တံခတ်တမ်းမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကြွမ်းကျင်သူတွေပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တမ်းမြစ်ချက်ကိုချိုးဖောက်ပြီးမြန်မာနိုင်ငံကိုပက်ထိန်တံမစ်ဆိုင်တုံးစနစ်တင်ပို့ခဲ့တယ်လို့စီးရီးယားနိုင်ငံကလည်းပက်ထိန်တံမစ်ဆိုင်တုံးနဲ့ဓာတ်ရုပ်လက်နက်တွေတင်ပို့ခဲ့တဲ့အကြောင်းမြောက်ကိုရီးယားဘက်တံခတ်မှုတွေကိုစောင့်ကြည့်ကဲကတ်နေတဲ့ကြွမ်းကျင်သူဖွဲ့ကအစိုးရကစားထုတ်ပြန်မှပြောဆိုကြတာပါ။ရော့ကက်တုံးပစ္စည်းတွေမြေပြင်ကဝင်ပစ်မစ်ဆိုင်တုံးတွေနဲ့ပက်ထိန်တံမစ်ဆိုင်တုံးတွေပါဝင်တမျိုးရလက်နက်တွေမြန်မာနိုင်ငံကိုမြက်ကိုရီးယားကတင်ပို့ခဲ့တဲ့ထောက်ထားတွေကိုကုလသမဂ္ဂဖော်ဝင်နိုင်ငံတစ်ခုကတင်ပြထားကြောင်းလဲမနေ့နောက်ပိုင်းကထုတ်ပြန်လိုက်တဲ့စာမျက်နှာ200ကျော်ပါဝင်တဲ့အစိုးရကစားကိုကိုကာပီ AP သတင်းကဖော်ပြတာဖြစ်ပါတယ်။ရေနံနဲ့တန်ဝေးမရောချဖို့ကုလသမဂ္ဂရဲ့ Facebook တက်ခတ်တမ်းမြစ်ချက်ကိုရှောင်ရှားရင်းမြက်ကိုရီးယားမြန်မာနဲ့စီးရဲနိုင်ငံတွေနဲ့ပက်ထိန်တံမစ်ဆိုင်တုံးစနစ်တိစောက်မှုတွေမှာပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥပဒေမဲ့တင်ပို့မှုကြောင်ပြည်ရဲ့နှစ်ထဲ6လအတွင်းဒေါ်လာ1000နီးပါးဝင်ငွေရရှိခဲ့ကြောင်းလဲ AP သတင်းဌာနကဒီလစမ်းပိုင်းမှာပဲဖော်ပြထားတာပါ။အမည်ဖော်ပြမထားတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတစ်ခုကိုကူကထားတဲ့ကျွမ်းကျင်သူတွေရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကာဝေးဝန်ကြီးဌာနရှုပ်ထွေးတင်နေတဲ့နိုင်ငံတကာလက်နက်အကြောင်းဝယ်ကွန်ရက်နဲ့ပတ်သက်မှုရှိနေစေဖြစ်ပြီးမြောက်ကိုရီးယားနဲ့ဆက်နွယ်တဲ့မစ်ဆိုင်တုံးအစီအစဉ်တွေပြည်ပကနေလိုအပ်တဲ့ပစ္စည်းရရှိဖို့ကြိုးပမ်းခဲ့ကြောင်းလဲဖော်ပြထားပါတယ်။နျူကလ িয়ার နဲ့ဆက်နွယ်တဲ့တားမြစ်ပစ္စည်းတွေကို2012ခုနှစ်တုန်းကတင်ပို့ဖို့ကြိုးစားရမှာမြန်မာနိုင်ငံကဆိုမင်းထိုက်ကုမ္ပဏီကဝယ်သူဖြစ်လက်မှတ်ရေးထိုးထားတာတွေ့ရကြောင်းလဲကုလသမဂ္ဂကျွမ်းကျင်သူတွေအရင်တုန်းကအစီရင်ခံခဲ့မှုပါတယ်။မြန်မာဆိုကတာဝန်ရှိသူတွေကတော့မြောက်ကိုရီးယားနဲ့ပုံမှန်တဏ္ဍာရန်ဆက်သွယ်မှုတွေကရှိခဲ့ပြီးစစ်ပဆိုင်ရာဆက်ဆံရေးမရှိကြောင်းကုလသမဂ္ဂကျွမ်းကျင်သူအဖွဲ့က2015ခုနှစ်တုန်းကပြောဆိုထားပါတယ်။